ဒီနေ့ဧပြီလ26ရက်နေ့လယ်တုန်းကဟတ်ကြီးရေကာတာနာမှာကရင်နီအမျိုးသားလူမျိုးကရင်အမျိုးသားလူမျိုးရေးတပ် KNL နဲ့မြမတပ်မတော်တို့တနအီလောက်ကြာတဲ့အထိတိုက်ပွဲဖြစ်ခဲ့ပါတယ်။မြမတပ်မတော်ဘက်က KNL ရဲ့တပ်မဟာတွေထိန်းချုပ်ရာဒေသတွေကိုတိုးချဲ့ချဉ်ကပ်လာနေပုံရတဲ့အကြောင်း KNL အကြံပေးသူကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားစီယုံ KNU ရဲ့လက်အောက်ခံတပ်ဖြစ်တဲ့ကရင်မျိုးသားလူမျိုးရေးတပ်မတော်တပ်မခုနှစ်ထိန်းချုပ်နယ်မြေမှာမြမတပ်မတော်နဲ့ KNL ကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KNL ရဲ့အကြံပေးဖြစ်တဲ့မမ်မမ်မန်းကပြောပြပါဗျ။ဒ
ီမနက်တော့ဒီတပ်မပေါ့နော
်။ဟုတ်ကဲ့
ဒီနေ့နေ့လည်း12နာရီကျော်လောက်မှဖြစ်တယ်ပေါ့။တနင်္လာကျော်ကျော်လောက်တော့ကြာတယ်လို့သိရတယ်ပေါ့နော်။တပ်မခုနှစ်နဲ့ပေါ့ပါ။ကျွန်တော်တို့မြင်တာကအဓိကအဲ့ဒီဘက်မှာသူတို့ရဲ့ဒီမင်းမျိုးစုံမူရင်းနဲ့ဟာဂျီဂျီကရာစီမံကျဲပေါ်မှာဆက်ဆံနိုင်တယ်လို့ပဲကျွန်တော်တို့မြင်ပေါ့ဘလို့ပြောမလဲအဲ့ဒီလေစုံမူနေနေနဲ့အဲ့ဒီနေရာတွေပေါ်သူတို့ထိုးဖောက်လာတာပေါ့နော်သူတို့ထိုးဖောက်ဝင်ရောက်လာတာပေါ့
မကြသေးခင်တုန်းကတော့ကရင်ပြည်နယ်ဖာပေါ်မြို့နယ်အတွင်းက KNU တပ်မ9နယ်မြေမှာ KNU တပ်တွေနဲ့မြမတပ်မတော်တို့ဟာလမ်းတိုးချဲ့ဖောက်လုပ်တဲ့ကိစ္စနဲ့ပတ်သက်လို့မလကလေးကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ရွာသား2300ကျော်ဟာနေရက်ကိုစွန့်ခွာပြီးစစ်ဘေးရှောင်ခဲ့ရပါတယ်အခုဆိုရင်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့တပ်မဟာတွေကိုမြမတပ်မတော်ဘက်ကတိုးချဲ့ချဉ်ကပ်မှုတွေရှိလာတယ်လို့လည်းသူကဆက်ပြောပြပါတယ်
။ကျွန်တော်ထိတွေ့မှုကတော့တပ်မ9နဲ့လက်ထိတွေ့မှုရှိပြီးခုနှစ်နဲ့လက်ရှိပြီးနောက်တခြားညစ်ဘက်ကိုလည်းသူတို့ချဉ်ကပ်လာတယ်6ဘက်ကိုလည်းသူတို့တိုးချဲ့ချဉ်ကပ်လာတာကိုလည်းကျွန်တော်တို့သိရတယ်။ဟောတော့ဒီထိတွေ့မှုတွေဟိုအပလူရှင်ရှာမလိုက်မလိုက်လို့ဆိုတော့တော့နီးလန်းကတော့ကျွန်တော်တို့ရှာမှာပေါ့လေ
KNU နေနဲ့2012ခုနှစ်ကမြမတက်မတော်နဲ့အပြစ်ခတ်ရဲစေးရေးလုပ်ခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရဲစေးရေးသဘောတူစာချုပ် NCA ကိုတော့တခြားတိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာပါဒါပေမဲ့တက်တီနေရာကိစ္စတွေနေမြေမတိုးချဲ့ဖို့ကိစ္စတွေကိုတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေရဆဲဖြစ်ပါတယ်ဒီကာလမှာပဲနေမြေစိုးမိုးရေးကိစ္စနဲ့ပတ်သက်ပြီးလမ်းဖောက်လုပ်မှုတွေရှိရဲဆိုပြီး KNU လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်တချို့နဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ရှင်